ဒါမဲ့ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်မဲဆွယ်စည်းရုံးရေးတွေစတင်လှုပ်ဆောင်လာမှာအရသာကိုယ်စားလှယ်တချို့ကတော့မဲဆွယ်စည်းရုံးရေးအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေကြပါတယ်ဒီအခြေအနေပြေဆုံးကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်
ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေကိုစက်တင်ဘာ၁၂ကစတင်ခွင့်ပြုလိုက်ပြီမယ်ရန်ကုန်တိုင်းဒေသကြီးကိုကိုကျော်မျိုးနယ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုကိုစားပြုဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းနေအနေနဲ့မဲဆွယ်စည်းရုံးရေးတွေမလုပ်နိုင်သေးပဲဖြစ်နေပါတယ်ကိုကိုကျော်မျိုးနယ်အထွေထွေအုပ်ချုပ်ရေးမှုရုံးကကိုကိုကျော်ကိုလိုက်ပါမဲ့သူစီးရင်ကိုစ ောင်းတာရောက်သွားပါတယ်ဒါပေမဲ့တမောဆက်ချက်နဲ့ဆက်ချက်အဲဆက်ချက်နဲ့မနဲ့ဆယ်နာရီ25အချိန်တော့မှာထွေဥယောကဝန်ထမ်းတွေကဒီနေ့တမောမဆက်ချက်ဘူးတမောဆက်မဲ့နေ့ကိုကျွန်တော်တို့ဖုံးဆက်အကြောင်းကြားပါမယ်လို့ကျွန်တော်တို့ပြောတယ်အဲ့ဒီကျွန်တော်တို့ကပြန်လာနေရပါတယ်ဒီလိုကျွန်တော်ဖုံးဆက်ပြီးစုံစမ်းပါတယ်တမောဆက်မဲ့ရဲ့ကိုကျွန်တော်မသိရှိရပါဘူး20နဲ့10နာရီခွဲလောက်ပါဒီရောကနေကြောက်ကြတယ်အဲ့တမောမဆက်ချက်တော့ဘူးအဲ့ဒီစီးရီကိုပြန်လာသင်ရမယ်လို့ကျွန်တော်တို့ကြောက်ကြပါတယ်အဲ့တော့ကျွန်တော်တို့20ရက်လေးနေရင်7နာရီလောက်ပါကျွန်တော်အဲ့လောက်သွားဆောင်ပါရဲ့ဒီစီးရီရောက်လာသေးပါဦးအဲ့ဒီ20နဲ့20 6နာရီလောက်ပါဒီတမောလေးနဲ့ဒီစီးရီပြန်တင်လာပြီးပါရဲ့အဲ့တော့ကျွန်တော်တို့အဲ့ဒီစီးရီကိုကျွန်တော်တို့ရိုးနေမှာကျွန်တော်ပြန်ပြန်ထားရတယ်နော်အဲ့ဒါကနော်ဆယ်ရည်ကြီးသွားခွင့်မရသေးပါဘူ
းကပ်လီပင်လယ်အတွင်းမှာရှိတဲ့ကိုကိုချင်းမျိုးနယ်ကိုတမတော်ရေစစ်သင်းမောတွေနဲ့တမတော်အင်ဂျင်နီယာတက်ရဲ့စောက်လို့ရေးပစ္စည်းတင်သင်းမောနှမျိုးပဲရေလန်းကနေအခုချိန်မှာတွားရောက်နေတာဖြစ်တယ်လို့လည်းသူကပြောပါတယ်ဒီကနေ့အင်္ဂါနေ့မှာကိုကိုချင်းကိုတွားရောက်မဲ့လေရင်ခီးစင်မှာလိုက်ပါမဲ့လူစင်းကိုထပ်ပြီးတောင်းခဲ့ပေမဲ့လည်းလိုက်ပါနိုင်ခဲ့ခြင်းမရှိပဲပြည်ခံဖြိုးပါတီကဝင်ရောက်ရွေးခံမဲ့သူတွေပဲပါသွားခဲ့တယ်လို့အခုလိုဆက်ပြောပါတယ်
အဲ့တော့ဒီလိုပေါ်မှာ20ရက်နဲ့ဒီကနေ့ထွက်မဲ့ဒီလေရင်တကြီးရှိပါတယ်အဲ့ဒီလေရင်နဲ့3ရက်လိုက်ခွင့်ရမယ်ဆိုပြီးတော့ဒီအုံရုံးကဒီကိုကြီးမျိုးကဖြေရင်းကနေကျွန်တော်တောင်းကြပါတယ်အဲ့တော့21ရက်နေ့မှာတနင်္လာနေ့မှာရုံးခွဲရမှာသူတို့ရှိသူလိုက်မဲ့လူစင်းလာပြီးသားလို့ကျွန်တော်တောင်းကြတဲ့အတွက်ကျွန်တော်21ရက်နေ့ကကျွန်တော်တို့လိုက်ပါမဲ့လူ3ဦးစင်းရင်းနဲ့မှတ်ပုံတင်နံပါတ်နဲ့ကျွန်တော်သွားပြီးတောင်းကြပါတယ်21ရက်နေ့ရက်နေ့4ရက်လောက်ပါပဲကိုရတော့အကြောင်းပြန်ပါလေ။ဘိုက်ပါခွင့်မရဘူးလို့သိရပါလေ။22ရက်နေ့မနေ့9နာရီမှာဒီရင်ဆက်ပါ။အ
ော်လိုက်ပါခွင့်မရတာကရောဘာကြောင့်လို့ပြောလဲ
။ကျွန်တော်တို့ပတ်ပါခွင့်ဘာကြောင့်ကျွန်တော်တို့မပြူးလဲဆိုတော့ကျွန်တော်တို့မသိရပါဘူး။လက်ရှိအဲ့ဒီရင်မှာတော့ဒီကိစ္စရဲ့ညနေမှာလက်ရှိစက္ကန့်ရေးပါတီကနေရရှိပြိုင်နဲ့ဦးတူရာတက်စီနဲ့ဦးရဲ့ရဲ့ဆိုတဲ့လိုက်ပါသွားတယ်လို့ကျွန်တော်တို့သိရပါလေ
။ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေရဲ့သဘောတူထားချက်တွေမှာတော့ဝေးလံခေါင်ဖျားတဲ့ဒေသတွေနဲ့တွားရည်လာရည်ခက်ခဲတဲ့နေရာတွေကိုတက်မတော်ရေရင်တွေနဲ့တက်မတော်လေရင်တွေကဆောင်ရွက်ပေးမယ်ဆိုတဲ့အချက်ပါဝင်တယ်လို့လည်းသူကပြောပါတယ်။အခုလိုမဲဆွယ်စည်းရုံးရေးအခက်ခဲတွေကြောင့်လာမယ့်ရွေးကောက်ပွဲတရားမျှတမှုကိုပါထိခိုက်နိုင်တယ်လို့သူကပြောပါတယ
်။တရားပြတဲ့ရွေးကောက်ပွဲဖြစ်စီခြင်းနဲ့ရှင်ရှင်ရတော့ကျွန်တော်တို့တွားရည်လာရည်ခက်ခဲဖြစ်နေတဲ့ဒေသတွေမှာဆက်ဆံရအားလာလိုက်အစိုးရအဖွဲ့ကြီးရွေးကောက်ပွဲကော်မရှင်တွေနဲ့ပြည်သူဆောင်ရွက်ပေးကြည့်ချင်ပါတယ်။အခုလိုဒီလိုအနေနဲ့မဆောင်ရပြီးသေးဘူး။ဒီအခြေအတဲ့ရေကောက်တဲ့မဖြစ်နိုင်ဆိုတာကိုသိကြပ
ါ။အခုလိုကိုကိုကျွန်းဒေသမှာအရသာကိုယ်စလဲတွေမဲဆွယ်စည်းရုံးရေးအတွက်အခက်အခဲတွေဖြစ်နေသလိုပဲနေပြည်တော်ဇေယျသီရိမြို့နယ်အတွင်းကတက်နယ်မြေထဲမှာဆိုရင်လဲမဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်လို့ရမရဆိုတာကိုအခုချိန်ထိမသိရသေးဘူးလို့ဇေယျသီရိမြို့နယ်မှာ NLD ပါတီကိုကိုစားပြုဝင်အရွေးခံမဲ့ကိုယ်စလဲလောင်းဒေါက်ခင်မျိုးတင်ကပြောပါတယ်ခင်ဗျာ။